င်္ဂလာပါရှင်2020ပြည့်နှစ်မလ17ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.19 19.25 ရို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမဆွမျက်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါကမ္ဘာနိုင်ငံပေါ်114နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,900ကျော်နဲ့သေဆုံးသူ4,300လောက်ရှိနေပါပြီကိုရိုနာဗိုင်းရပ်စ်ကြောင့်အဆုရှိရာဈေးကွက်အကြီးကျယ်လှုပ်ခတ်နေဆဲဖြစ်ပြီးဒီကနေ့အာရှဈေးကွက်မှာဈေးကျပြီးတော့ဥရောပမှာဈေးတက်ပါတယ်အင်္ဂါနေ့ကအမေရိကန်ပြည်နယ်6ခုမှာလုပ်တဲ့ဒီမိုကရက်သမ္မတလောင်းအကြိုရွေးချယ်ပွဲတွေမှာဒုသမ္မတဟောင်းဂျိုးဘိုက်ဒန်အများစုအနိုင်ရပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထည်တဲ့သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးထဲမှာဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်လာနိုင်တဲ့ပုံမှန်59စာလုံးအပါအဝင်ဒီကနေ့ဆွေးနွေးသမျှတဲ့မှာဥပဒေပြင်ဆင်ရေးထောက်ခံမဲ့85ရာနှုန်းမရခဲ့တဲ့အတွက်မအောင်မမြင်ဖြစ်ခဲ့တဲ့အပေါ်မှာ
ပြည်သူလူထုကမင်းတိတ်ပေးထားတဲ့ပြည်သူလူထုကယူတော့တင်ရောက်ထားတဲ့ကိုယ်စားလှယ်ကြီးအများစုကပြင်ဆင်လို့တဲ့ပယ်ဖြတ်လို့တဲ့ဆန္ဒရှိပေမဲ့ပြင်ဆင်ခွင့်မရခဲ့ပါဘူး။အဲ့အတွက်လည်းဆရာတို့မြေသားဒီမျိုးစီဘွဲ့ချုပ်တွေလည်းဆက်ပြီးတော့စ조사နေအောင်မှာဖြစ်ပါတယ်
။ NLD ပါတီပြည်သူလွှတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာသွားသူတွေနဲ့ဒီကနေ့မြန်မာပြည်ဘက်ကိုမိမိစန္ဒအရောက်ပြန်ဝင်လာတဲ့မိသားစုတစုတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမှာလက်ခံထားပါဗျ။အမေရိကန်ထိုးဝမ်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့ပုံမှာသမ္မတထရမ့်ကနှစ်သိမ့်ဖို့ဒီကနေ့ကြိုးစားခဲ့ပါတယ်။ဒီလိုသတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေကိုနှာစင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုကူးစက်သူရေအတွက်ဟာကမ္ဘာတစ်ဝန်းမှာလူပေါင်း13,900ကျော်သွားပြီဖြစ်တယ်လို့သိဆုံးသူရေအတွက်ကလည်းနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း4,300လောက်ရှိနေပါပြီ။ COVID-19 ရောဂါဆက်ဖြစ်တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်သူအရေအတွက်တဖြည်းဖြည်းကျဆင်းလာနေပြီးဒီကနေ့မှာနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံတွင်းမှာကူးစက်သူအရေအတွက်ရောလာပြီးမယ်လေ။တခြားနိုင်ငံတွေကနေဝင်လာသူတွေမှာဗိုင်းရပ်စ်ပိုကူးစက်သူများလာတာကြောင့်တရုတ်နိုင်ငံကိုရောက်လာသူတိုင်း14ရက်ကြာတိကျခွဲနေဖို့တရုတ်တာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။တရုတ်နိုင်ငံပြည်ရင်ပြည်နှံကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာဒီကနေ့ထိဆိုရင်လူ1000ကျော်ကူးစက်ခံရပြီးတနိုင်ငံလုံးမှာအသွားအလာတွေကန့်သတ်ပြီးပြင်ထားတာ2ရက်ရှိတော့ပါပြီ။အရေးပေါ်ကျန်းမာရေးကိစ္စနဲ့အလုပ်ကိစ္စတွေအတွက်ပဲလူတွေကိုသွားလာခွင့်ပြုထားတာပါ။အမေရိကန်ပြည်တော်စုမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်1000ကျော်သွားပြီဖြစ်ပြီး23ရက်တည်းမှနေတည်ဆုံးထားပြီဖြစ်တဲ့ဝါရှင်တန်ပြည်နယ်မှာလူ250ထက်ကျော်လုံတဲ့စုဝေးပွဲတွေမလုပ်ဖို့ကန့်သတ်မိတဲ့အကူပြည်내အုပ်ချုပ်ရေးမှူးကထုတ်ပြန်မှုရှိပါတယ်။နယူးယောက်ပြည်နယ်မှာလည်းဗိုင်းရပ်စ်ပိုးကူးစက်သူ100ကျော်ရှိနေတဲ့လူနေရပ်ကွက်တစ်ခုပတ်ဝန်းကျင်မှာတိကျခွဲထားတဲ့နေရာတစ်ခုကိုပြည်내အုပ်ချုပ်ရေးမှူးကသတ်မှတ်ပေးထားပါတယ်။လူတွေအနေနဲ့မကြာခဏလက်ဆေးဖို့မျက်နှာကိုကင်တွယ်ထိတွေ့တာမလုပ်ဖို့ချောင်းဆိုးနေသူဒါမှမဟုတ်နှာချေနေသူတွေနဲ့ဝေးဝေးနေဖို့နဲ့နေမကောင်းဘူးလို့ခံစားရရင်အိမ်မှာပဲနေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြံပေးထားပါတယ်။လူအများပြတ်တဲ့စူဝေးဝဲတွေမလုပ်ဖို့အကြံပြုထားတာကြောင့်လဲကဘာတဝမ်းမှာပွဲတွေအခမ်းအနားတွေပယ်ဖျက်ထားကြပါလေ။ပုံရိုင်းမင်းကြီးဖရန်စစ်တောင်းမှာဗာတီကန်နန်းတော်တွင်ကနေပဲဗီဒီယိုကနေတိုက်ရိုက်ထုတ်လွှင့်ပြီးဒီကနေ့ဝတ်ပြုဆုတောင်းပွဲလုပ်ပါရယ်။ဒီကနေ့ညကစားဖို့ရှိတဲ့မန်ချက်စတာစီးတီးနဲ့အာဆင်နယ်အသင်းတို့ရဲ့ပရီးမီးယားလိဘောလုံးပွဲကိုလည်းရွှေ့ဆိုင်းထားပါရယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့တခြားဘောလုံးအသင်းတသင်းရဲ့ပိုင်ရှင်နဲ့ထိစပ်မှုရှိခဲ့တဲ့အာဆင်နယ်အသင်းသားနဲ့ဝန်ထမ်းအတော်များများကိုဖော်တာတိကျခွင့်နေလိုက်ကြပြီးတဲ့နောက်အခုလိုဘောလုံးပွဲကိုရွှေ့ဆိုင်းလိုက်တာပ
ါအမေရိကတိုက်အလဲပိုင်းနိုင်ငံတွေကပထမဆုံးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိထားတဲ့ပနမနိုင်ငံမှာလူစုလူဝေးပွဲအားလုံးကိုဖျက်လိုက်ပြီးတော့အကြောင်းတွေအားလုံးကိုလည်းဧပြီလ9ရက်နေ့အထိယာယီပိတ်လိုက်ပါတယ်အသက်64နှစ်အရွယ်ကျောင်းအုပ်ဆရာတယောက်နေ့ကနေနေတော့ကိုဗစ် -19 ရောဂါနဲ့သေဆုံးသွားခဲ့ပေမဲ့ဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်လို့အချက်အလက်ပြည့်ပြည့်စုံစုံမသိခဲ့ရဘူးလို့ကျန်းမာရေးဝန်ကြီးရိုဇာရီယိုဒါနာကပြောပါတယ်။လက်ရှိပနမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ9ယောက်ရှိတယ်လို့ဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ El de los 8 pacientes que estamos señalando una persona se encuentra en cuidado intensivo.
လူနာ၈ယောက်မှာတယောက်ကအထူးကျန်းမာကုသဆောင်မှာကုသမှုခံယူနေပါတယ်။တယောက်ကတော့စိတ်မကောင်းစာနဲ့ပဲကွယ်လွန်သွားပါတယ်လို့ကျန်းမာရေးဝန်ကြီးကပြောသွားတာပါ။နိုင်ငံထဲမှာဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်အားကစားပွဲတွေအပါအဝင်လူစုလူဝေးပွဲတွေအလုံးကိုရပ်ထားဖို့အစိုးရကဆုံးဖြတ်ခဲ့တယ်လို့သူကပြောကြားခဲ့ပါတယ်။ပနမမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတဲ့လူနာတွေ့ရှိတယ်ဆိုတာကိုတင်းနှံ့လာနေတဲ့ကဝန်ကြီးကအတည်ပြုပြောကြားထားပါတယ်။အဲ့ဒီအသက်40အရွယ်အမျိုးသမီးကတော့ဖျားပြီးချောင်းဆိုးတာလောက်သာဖြစ်တဲ့ရောဂါလက္ခဏာမပြင်းထန်ဘူးလို့ပြောပါတယ်။
တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအဆောက်အဦတစ်ခုနဲ့ဆက်ဆံနေတဲ့လူပေါင်း90မှာ ကိုရိုနာဗိုင်းရပ်စ်ပိုကူးစက်နေတာကိုဒီကနေ့မနေ့ပိုင်းကဆန်သက်တွေ့ရှိတယ်လို့တောင်ကိုရီးယားကကြေညာပါတယ်။ဗိုင်းရပ်စ်ပိုကူးစက်သူအများစုဟာအဆောက်အဦ၁၁ထပ်မှာရှိတဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံပြည့်စုံတဲ့ဌာနကဝန်ထမ်းတွေသူတို့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အဆောက်အဦရဲ့တခြားအထက်၂ထပ်မှာရှိတဲ့နောက်ထပ်တယ်လီဖုန်းပြည့်စုံတဲ့ဌာနကဝန်ထမ်းတွေကိုလည်းဗိုင်းရပ်စ်ပိုရှိမရှိဆန်သက်စစ်ဆေးထားတယ်လို့ကြားမရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ထိဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုကူးစက်ထားသူ9,955 ယောက်အထိရှိနေပါပြီ။ဒီတော့တွင်မှာပဲကိုရိုနာဗိုင်းရပ်စ်ပိုစပြီးပြန့်နှံ့ကူးစက်ခဲ့တဲ့တရုတ်နိုင်ငံဟူပေပြည်နယ်ကနေထိုင်ဝမ်ခီးတဲ့192ယောက်ကိုတရုတ်အထူးလေယာဉ်တစ်စင်းနဲ့ဒီကနေ့မနက်ပိုင်းကပြန်ခေါ်လာပါတယ်။ဒါဟာပြင်ဗိုင်းရပ်စ်ပိုပြန့်နှံ့ကူးစက်နေတဲ့တရုတ်နိုင်ငံတွေကနေထိုင်ဝမ်ကျွန်းဒေသခံတွေကိုပြန်ခေါ်လာတာတတိယအကြိမ်မြောက်ပါ။လေယာဉ်မောကဆင်းလာတဲ့ခီးတဲ့တိုင်းကိုကိုအပူချိန်တက်နေသလားဆိုတာအပါအဝင်ကိုဗစ် -19 ရောဂါလက္ခဏာတွေရှိမရှိစမ်းသပ်စစ်ဆေးပါတယ်။ဒီကနေ့ထိဆိုရင်တိုင်ဝမ်ကျွန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူ48ယောက်ရှိပြီးတဦးသေဆုံးထားပြီးတော့ရောဂါပိုးကင်းရှင်းသွားသူက18ယောက်ရှိပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြရရိုက်ခတ်နေတဲ့ကမ္ဘာအစုရှယ်ဈေးကွက်တွေမှာဒီကနေ့တော့ဈေးတွေအတက်အကျဖြစ်နေပါတယ်။အာရှဈေးကွက်တွေမှာဈေးတွေကျပေမဲ့ဥရောပဈေးကွက်တွေမှာတော့ဈေးတွေတက်နေပါတယ်။အာရှဈေးကွက်တွေပိတ်ချိန်မှာဂျပန်နိုင်ငံရဲ့နီကေးအညွှန်းကိန်းက 2.3 ရာခိုင်နှုန်းကျဆင်းသလိုဟောင်ကောင်ဟန်ဆန်းအညွှန်းကိန်းကလည်း 0.9 ရာခိုင်နှုန်း ရှန်ဟိုင်းကွန်ပိုစစ်အညွှန်းကိန်းက 0.9 ရာခိုင်နှုန်းဈေးအကျတွေနဲ့ဈေးပိတ်သွားခဲ့ပါတယ်။ဥရောပမှာတော့လောလောဆယ်ဈေးတွေအတက်အကျဖြစ်နေပါတယ်။ဗြိတိန်ဗဟိုဘဏ်ကအတိုးနှုန်းတွေကို 0.5 ရာခိုင်နှုန်းရှော့ချပေးခဲ့ပြီးတဲ့နောက်လန်ဒန်ဖွတ်စီဈေးနှုန်းတွေတက်ခဲ့ပါတယ်ဂျာမနီနဲ့ပြင်သစ်ဈေးကွက်တွေမှာလည်းဈေးကွက်ဖွင့်ချိန်မှာဈေးတွေတက်ခဲ့ပါတယ်အီတလီအစုရှယ်ယာဈေးတွေကတော့ကျဆင်းနေပါတယ်အမေရိကန်ဈေးကွက်မှာတော့ဒီကနေ့ဈေးဖွင့်တဲ့အခါမှာဈေးကျမယ်လို့ကြိုတင်ခန့်မှန်းထားပါတယ်အင်္ဂါနေ့တုန်းကတော့အမေရိကန်ရဲ့အဓိကအစုရှယ်ယာအညွှန်းကိန်းတွေဖြစ်တဲ့ Dow Jones S&P Nasdaq သုံးခုလုံး900ခိုင်နှုန်းလောက်ဈေးအတက်နဲ့ဈေးပိတ်ခဲ့တာပါကမ္ဘာတဝန်းနိုင်ငံပေါင်း130ကျော်မှလူပေါင်း132,000နီးပါးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်စားသုံးသူဈေးကွက်မတိမငြိမ်ဖြစ်နေတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်တူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်အင်္ဂါနေ့ကပြည်내6ခုမှာလုပ်တဲ့အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအကြိုရွေးချယ်ပွဲတွေမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်내4ခုမှာနိုင်ရတယ်လို့သတင်းဌာနအများပြားကခန့်မှန်းထားပါတယ်။အင်္ဂါနေ့ညကပန်ဆယ်ဗေးနီးယားပြည်내ဖီလာဒယ်ဖီးယားမြို့မဲဆယ်စီယွန်ဌာနချုပ်မှာထောက်ခံသူတွေကိုပြောတဲ့မိန့်ခွန်းနဲ့မစ္စတာဘိုင်ဒန်ကသူ့ရဲ့ပြိုင်ဘက်ဗမွန်ပြည်내အထက်တော်မှဘာနီဆန်ဒါစ်နဲ့သူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်
။ And I want to thank Bernie Sanders and his supporters for their tireless energy.and their passion we share a common goal
Bernie Sanders နဲ့သူ့ကိုထောက်ခံသူတွေရဲ့အပြင်းထန်အားစိုက်ထုတ်မှုနဲ့ဆေးရထက်သန်မှုတွေကျွန်တော်ကျေးဇူးတင်ပါတယ်ကျွန်တော်တို့မှတူညီတဲ့ရည်မှန်းချက်ရှိပြီး Donald Trump ကိုအတူတကွအနိုင်ယူမှာဖြစ်ပါတယ်လို့ Mr. Biden ကပြောပါတယ် Washington, Idaho, Michigan, မြောက်ဒါကိုတာ, Mississippi နဲ့ Missouri ပြည်내ခြောက်ခုမှာအင်္ဂါနေ့အကြိုရွေးချယ်ပွဲတွေလုပ်တာဖြစ်ပြီးမဲရည်တွေတရားရဂိုင်းနှုန်းနီးပါးရည်တွေပြီးပြီဖြစ်တဲ့ Michigan, Missouri, Mississippi နဲ့ Idaho ပြည်내တွေမှာ Mr. Biden ကအနိုင်ရထားပါတယ်မဲရည်အတွက်60ရာခိုင်နှုန်းကျော်ယူတက်ပြီးဖြစ်တဲ့မြောက်ဒကိုတာပြည်နယ်မှာ Mr. Sanders ကဥဆောင်နေပြီးတော့မဲရည်အတွက်100ရာခိုင်နှုန်းနီးပါးပဲရည်အတွက်ပြီးသေးတဲ့ Washington ပြည်နယ်မှာတော့မဲရက်လက်တိတ်မကွာလှသေးပါဘူး
ဂျပန်နိုင်ငံမှာပြင်းထန်တဲ့မြေငြင်းနဲ့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်မှုကြောင့်လူပေါင်း2000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်အခမ်းအနားတွေကိုဒီကနေ့ကျင်းပနေကြပါတယ်2011ခုနှစ်မတ်လ17ရက်နေ့ကပြင်းအား9 Richter scale မြေငြင်းလှုပ်ခတ်ခဲ့ချိန်နေ့လည်း2:46မိနစ်မှာဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်ပြီးတော့ကက်ဘိနက်ဝန်ကြီးအဖွဲ့ကဝန်ကြီးချုပ်ရုံးကမ်းမှညှိနှိုင်းသက်ဆုတောင်းခဲ့ကြပါတယ်။အဲဒီတော့ငရင်တန်းကြောင့်နိုင်ငံရဲ့အရှေ့မြောက်ကမ်းရိုးတန်းဒေသကိုချီးမားတဲ့ဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့ပြီးဖူကူရှိမားနျူကလ িয়ার ဓာတ်အားပေးဆက်ယုံထိခိုက်ပျက်စီးခဲ့ပါတယ်။ဆက်ယုံတွေကနျူကလ িয়ার ဓာတ်ပေါင်းဖို့3ခုပျက်စီးပြီးရေဒီယိုတက်တိကြွဓာတ်တွေရုပ်ဆုံးခဲ့လို့ဒေသခံတွေဘေးကင်းရာပြောင်းရွှေ့ခဲ့ကြရတာမှအခုအချိန်ထိအများအပြားနေရမပြောင်းနိုင်ကြသေးပါဘူး။ပြီးခဲ့တဲ့10နှစ်လုံးဒီနှစ်ပတ်လည်နေ့ရောက်တိုင်းမှာတော်ဝင်မိသားစုတွေပါတက်ရောက်တဲ့အောက်မေ့ဝဲအခမ်းအနားကြီးတွေကိုကျင်းပခဲ့ပြီးမြဲဒီနေ့ ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်အခမ်းအနားတွေကိုလူစုလူဝေးနဲ့ကြီးကြီးကျယ်ကျယ်မလုပ်ကြဖို့ဝန်ကြီးချုပ်ကပန်ကြားထားပါတယ်။ဒါပေမဲ့တိုကီယိုမြို့တော်ကဟီဘီယာပန်းချံမှာလူပေါင်းရာနဲ့ချီစုဝေးပြီးတော့ငြိမ်ငြိမ်သက်သက်အောက်မေ့ပွဲလုပ်ခဲ့ပါတယ်။ဆူနာမီကြောင့်ထိခိုက်ပျက်စီးဆုံးရှုံးခဲ့တဲ့မြို့တွေမှာလည်းအချင်းယုံအောက်မေ့ဆူတောင်းပွဲတွေကိုလုပ်နေကြပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နောက်တစ်ကြိမ်သမ္မတတက်တန်ဆက်လုပ်နိုင်စေမယ့်အခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်ကိုရုရှားဒူမာအောက်လွတ်တော်ကဒီကနေ့အတည်ပြုလိုက်ပါပြီ။အခုပြင်ဆင်ချက်အရသမ္မတပူတင်ဟာ2024ခုနှစ်မှာပင်စမအကြိမ်သမ္မတတက်တန်အတွက်ရွေးကောက်ပွဲထပ်ဝင်နိုင်တော့မှာပါ။ဒီကနေ့မဲခွဲပွဲမှာအောက်လွတ်တော်အမှတ်383ယောက်မဲပေးကြတာမှာ43ယောက်ကမဲမပေးဘဲနေခဲ့ပြီးကန့်ကွက်မဲပေးသူတဦးမှမရှိပါဘူး။သမ္မတပူတင်နဲ့အထူးအလို့အဖွဲ့တို့ကအခြေခံဥပဒေပြင်ဆင်ချက်390လောက်ကိုအဆိုပြုတင်ပြထားတယ်လို့ဒူမာအောက်လွတ်တော်ဥက္ကဋ္ဌဗိုင်ယာချစ်စလက်ဗိုလိုဒင်ကဆော့ဘိုက်မှာတင်တော့တွေကိုပြောပါတယ်။ဒူမာလူတော်ကဒီပြုလိုက်တဲ့ပြင်ဆင်ဖြစ်စွချက်တစ်ခုအရသမ္မတပူတင်ရဲ့သမ္မတတက်တန်းကိုလုံးဝအသစ်ပြန်တက်မှတ်လိုက်တာဖြစ်တဲ့အတွက်လက်ရှိတက်တန်းကုန်ဆုံးမဲ့2024ခုနှစ်မှာနောက်တစ်ကြိမ်သမ္မတတက်တန်းအတွက်ပြန်ပြီးတော့ရွေးကောက်ခံခွင့်ရတာရသွားတာပါ။ဒီပြင်ဆင်ချက်ကြောင့်2024ရွေးကောက်ပွဲမှာအနိုင်ရပြီးနောက်6နှစ်အကြာ2030ရွေးကောက်ပွဲမှာလည်းအနိုင်ရတယ်ဆိုရင်မစ္စတာပူတင်ဟာ2036ခုနှစ်ထိသမ္မတလုပ်ခွင့်ရမယ်အလားအလာရသွားတာဖြစ်ပါတယ
်။ဗင်နီဇွေးလားနိုင်ငံကာရာကတ်စ်မြို့တော်မှာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုဆော်ဩတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲကိုရဲတွေကမျက်ရည်ယိုပုံးတွေတုံပြီးတော့လူစုခွဲခဲ့ပါတယ်။သမ္မတနီကိုလက်စ်မာဒူရိုရဲ့အာဏာရဆိုရှယ်လစ်ပါတီလွှတ်တော်အမတ်တွေဇန်နဝါရီလတည်းကထိန်းချုပ်ထားတဲ့လွှတ်တော်အဆောက်အဦစီကိုချီတက်ဖို့အတွက်ထောင်ထဲချီတဲ့ဆန္ဒပြသူတွေအင်္ဂါနေ့တုန်းကစုဝေးခဲ့ကြပါတယ်ချီတက်ဆန္ဒပြသူတွေဟာတိတ်ဝဲဝဲမရောက်ခင်မှာပဲအထီးကယုံနှိမ့်နှင်းရဲတွေကပိတ်ဆို့တားဆီးခဲ့တာပါတချို့ဆန္ဒပြသူတွေကရဲတွေကိုဂဲတွေနဲ့ပြန်ပြီးတော့ပစ်ပေါက်ကြပါတယ်ချီတက်ဆန္ဒပြပွဲမအောင်မြင်ဖြစ်ခဲ့ပြီးမကြခင်မှာပဲကရာကတ်စ်မြို့တော်ကဟိုတယ်တစ်ခုကိုရဲတွေကဝင်ရောက်စီးနှင်းပြီးတော့အဲ့ဒီမှာရှိနေတဲ့အတိုက်အခံလွှတ်တော်အမတ်3ယောက်ကိုဖမ်းဆီးခဲ့ပါတယ်။2ယောက်ကိုနောက်ပိုင်းပြန်လွှတ်ပေးခဲ့ပေမဲ့လွှတ်တော်အမတ် Renzo Prieto ကိုတော့ဆက်လက်ဖမ်းဆီးထားပါတယ်။ဗင်နီဇွေးလားနိုင်ငံမှာသမ္မတမဒူရိုအပေါ်ဆန္ဒပြမှုတွေပြန်လည်ပေါ်ပေါက်လာအောင်ကြိုးပမ်းတဲ့အနေနဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကဆော်အော့စီစဉ်နေတာပါ။2019ခုနှစ်တုန်းကလွှတ်တော်ဥက္ကဋ္ဌဖြစ်နေစဉ်ဟွမ်ဂွိုက်ဒိုကသူဟာတရားဝင်ကြားဖြတ်သမ္မတဖြစ်တယ်လို့ကြေညာခဲ့ပြီးတဲ့နောက်သမ္မတမဒူရိုယာရုကဆင်းပေးဖို့ဆန္ဒပြပွဲတွေတနိုင်ငံလုံးပေါ်ပေါက်ခဲ့တာပါအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံ60ကျော်ကဂွိုက်ဒိုသာသမ္မတဖြစ်တယ်လို့အတိအမှတ်ပြုကြပါတယ်ဒါပေမဲ့သမ္မတမဒူရိုကတော့ဒီကနေ့အထိအာဏာစုပ်ကိုင်ထားဆဲဖြစ်ပါတယ
်ရှေ့တော်ဆော့ဒီတော့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီကနေ့အင်ဒိုနီးရှားနိုင်ငံမှာပထမဆုံးသေဆုံးသူလူနာဒိုးရှိတဲ့ကြောင်းအင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကဒီနေ့ထုတ်ပြန်ပါတယ်အဲ့ဒီသေဆုံးသူဟာဘယ်နိုင်ငံကဆိုတာကိုတော့မပြောပါဘူးအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရသူ26ဦးရှိတဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဗီယက်နမ်နိုင်ငံကနေမဲခေါင်မြစ်ကိုဖြတ်ပြီးတော့ဝင်လာတဲ့သင်္ဘောပေါ်မှာကိုဗစ် -19 ရောဂါဖြစ်နေတဲ့ပြည်တွင်ခီးသွွားတူကိုတွေ့ခဲ့ရပြီးတဲ့နောက်ဒီသင်္ဘောပေါ်ကခီးသွွားနဲ့ဝန်ထမ်း60ကျော်ကိုမဲခေါင်မြစ်ထံမှာတီးခြားခွဲစောင့်ကြည့်နေပါတယ်ခင်ဗျာ
ပေါ်ရုံးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဆူးမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အတွင်းဥပဒေပြင်ဆင်ရေးမဲခွဲမှုမအောင်မမြင်ဖြစ်ခဲ့တဲ့ပုံမှန်တွေကိုကြည့်ကြရအောင်ပါ။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဖြစ်နိုင်ဖို့အဟံတားဖြစ်နေတဲ့ဖွဲ့စည်းပုံဥပဒေပုံမှ59စာလုံးအပါအဝင်ဥပဒေချမ်းတချို့ဒီကနေ့မဲခွဲရမှာတော့ပြည်ထောင်စုလွှတ်တော်ရဲ့ထောက်ခံမဲ85ရာခိုင်နှုန်းမကျော်တာကြောင့်ဒီပုံမှတွေပြင်ဆင်ရေးမအောင်မမြင်ဖြစ်ခဲ့ရပါတယ်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်တွေကဒီပုံမှတွေအပါအဝင်တခြားဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေမဲခွဲတဲ့အခြေအနေကို VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပြင်ဆင်မဲ့ဥပဒေမူကြမ်းကိုဆက်လက်မဲခွဲတဲ့ဒုတိယမြောက်နေ့မှာတယောက်ခွင့်ရှိသူလွတ်တော်ကိုယ်စားလှယ်654ဦးအနက်635ဦးတယောက်ခဲ့ပြီး22ဦးကတော့ခွင့်တိုင်ကြခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှ46ပုံမှကွဲကာကြီးမှာအကျုံးဝင်တဲ့ပုံမှကွဲ15ခုကိုပြင်ဆင်ပယ်ဖျက်ရေးအတွက်မဲပေးခဲ့ကြတာဖြစ်ပါတယ်ပြင်ဆင်ပယ်ဖျက်ဖို့မဲခွဲဆုံးဖြတ်ချက်ရယူရမှာတော့ပုံမှကွယ်15ခုလုံးဟာလိုအပ်တဲ့ထောက်ခံမဲရခိုင်နှုန်းမရရှိတာကြောင့်မူလအတိုင်းထားရှိဖို့ဆုံးဖြတ်ကြောင်းလွတ်တော်နာယကဦးတီခွန်မြတ်ကအခုလိုကြေညာခဲ့ပါတယ
်ပုံမှ59ပုံမှခွဲစလုံးပယ်ဖျက်မှုအတွက်ထောက်ခံဆန္ဒမဲ393မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ် ပုံမှန်တရားကိုပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံစန္ဒမင်း412မဲဖြစ်ပါတယ်ထောက်ခံစန္ဒမင်း85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ပုံမှန်59စာလုံးဟာဒေါအောင်ဆန်းစုကြည်တမရမဖြစ်စေရေးအတွက်ရည်ရွယ်ထည့်သွင်းထားတယ်လို့ဝေဖန်ထားတဲ့ပုံမှန်ဖြစ်ပါတယ်ဒီပုံမှန်ကိုဥပဒေချမ်းမှာတည်ဖြတ်ဖို့အတွက်တင်ပြထားတာပါပုံမှန်109ခါဟာပြည်သူလွှတ်တော်မှာတမရသာပါဝင်မှုကို25ရာခိုင်နှုန်းကနေနောက်တစ်ကြိမ်သက်တမ်းမှာ15ရာခိုင်နှုန်းသရုတ်ထအကြိမ်မှာ10ရာခိုင်နှုန်းပြည်စမအကြိမ်မှာ9ရာခိုင်နှုန်းအထိလျှော့ချသွားဖို့ဖြစ်ပါတယ်ပုံမှန်141ခါခွင်းနဲ့ပုံမှန်168ခါကြီးတို့ကတော့မြို့သားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာအလားတူလျှော့ချဖို့ဖြစ်ပါတယ်မဲခွဲဆုံးဖြတ်တဲ့ပုံမှန်တွေထဲမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ပတ်သက်တဲ့ပုံမှန်201နောက်သူ့ရဲ့ပုံမှန်ခွဲတွေနဲ့တက်ဆိုင်တဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဒုဥက္ကဋ္ဌတွေထည့်သွင်းဖို့နဲ့ကာလုံရဲ့တာဝန်ပိုင်းဆိုင်ရာဖြည့်ဆွက်ချက်တွေလည်းပါဝင်ပါတဲ့ဒီလိုပြင်ဆင်ဖြည့်ဆွက်ခွင့်မရပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆက်လက်ကြိုးစားသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကပြောပါတယ်
ဒီနေ့မခွဲဆုံးပြမှုရလက်ကိုကြည့်မယ်ဆိုလို့ရှိရင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတင်တဲ့ပြင်ဆင်လိုတဲ့ပယ်ဖျက်လိုတဲ့ဥပဒေပုံမှန်တွေကိုရွေးကောက်ခံကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းအထက်ကထောက်ခံပေးပေးခဲ့ပေမဲ့ဒီနေ့ဆရာတို့ဒါပြင်ဆင်လို့မရခဲ့ဘူးပေါ့ဒါအင်တာမတာကဝင်နေစရာကောင်းတယ်ပေါ့ပြည်သူလူထုကမန်တိတ်ပေးထားတဲ့ပြည်သူလူထုကယူတော့တင်ရောက်ထားတဲ့ကိုယ်စားလှယ်ကြီးအများစုကပြင်ဆင်လိုတဲ့ပယ်ဖျက်လိုတဲ့ဆန္ဒရှိပေမဲ့လည်းပြင်ဆင်ခွင့်မရခဲ့ပါအဲ့ဒါလည်းဆရာတို့မြေသားဒီမိုကရေစီဖွဲ့ချုပ်တွေလည်းဆက်ပြီးတော့စ조사နေအောင်မှာဖြစ်ပါတယ်
။မလ13ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကာကြီးနဲ့အကျုံးဝင်နဲ့ပုံမှန်ခွဲ14ခုပါဝင်တဲ့ပြည်စင်ချက်ကိုဆက်လက်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။
ဒီကနေ့ပြည်ထောင်စုလွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပြင်ဆင်ဖို့အဆိုပြုတဲ့ပုံမှန်တွေမူလအတိုင်းအတည်ဖြစ်နေအောင်မဲ့အကြောင်းကိုမိုးစောစူးစီးတင်ပြခဲ့တာပါရှင်။အခုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ထဲကိုမိသားစုတစုပြန်ဝင်လာတဲ့အကြောင်းကိုလည်းအလှည့်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့နေရက်ဆွန့်ခွာသူတွေက22ဦးဟာဒီပြန်လည်လက်ခံရေးစခန်းတွေကနေတဆင့်ဒီလာထဲမှာပဲကိုယ့်အစီအစဉ်တွေကိုပြန်ပြီးတော့ဝင်ရောက်လာပါတယ်။နိုင်ငံတကာကဖိအားပေးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်လက်တွေ့မလုပ်နိုင်သေးပေမဲ့အခုလိုတီးခြားကိုယ့်အစီအစဉ်တွေကိုဝင်ရောက်လာသူတွေလည်းရှိလာနေတာပါ။ဒီအခြေအနေကိုတော့ VOA သတင်းတောက်မဆုစုကစုံစမ်းမေးမြန်းတင်ပြထားပါရရှင်။
နေရာဆုံးခွာသူတွေကကိုယ့်အစီအစဉ်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့မိသားစုဝင်၃ဦးပါတဲ့အိမ်နောက်စုတစုကိုမတ်လ9ရက်ပြီးခဲ့တဲ့စနေနေ့ကတောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကစီစစ်လက်ခံခဲ့ပါတယ်။သူတို့တွေကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းစဉ်အရာစီစစ်မှတ်တမ်းတင်ပြီးပြန်လည်လက်ခံခဲ့တယ်လို့တောင်ပြိုလဝဲပြန်လည်လက်ခံရေးစခန်းကလက်ထောက်ညွှန်ကြားရေးမှူးဦးစော်မင်းသိန်းက VOA ကိုပြောပါတယ်။
မင်းတို့တူတူလည်းပါလေအမေရဲ့တားရဲ့သမီးရဲ့ပေါ့မွတ်စလင်လူမျိုးပါဗျာဆိုတော့အိမ်နောင်စုအဟောင်းရှိတယ်ပေါ့နော်ကျွန်တော်တို့ကတော့ဒီကျွန်တော်လုပ်ငန်းစဉ်အတိုင်းပြည်နယ်တို့ဝင်ထားတဲ့စာနဲ့တိုက်ဆိုင်စစ်ဆေးတယ်ပေါ့နော်မှန်ကန်တဲ့အတွက်ကျွန်တော်တို့ကသူတို့ကိုအိမ်နောင်စုထုတ်ပေးပါတယ်ပြီးရင် MPC ကပြန်လို့ပြန်ပါတယ
်အခုလိုပြန်လည်ဝင်ရောက်လာသူတွေကိုကျန်းမာရေးစောင့်ရှောက်မှုနဲ့ထောက်ပံ့ပစ္စည်းတွေပေးအပ်ခဲ့တယ်လို့လည်းဦးစော်မင်းသိန်းကအခုလိုဆက်ပြောပါတယ်
လူမှုဝန်ထမ်းဆိုလို့ချင်းလည်းဒီပစ္စည်းထောက်ပံ့နေရှိတယ်။ကျန်းမာရေးဆိုလည်းကျန်းမာရေးစစ်ဆေးထောက်ပံ့မှုတွေရှိပါတယ်ဗျ။သူဌာနဆိုင်ရာလိုက်အကုန်လုပ်ကြပါလေဗျ
။ရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပြည်ဝင်သွားတဲ့တိုင်းကနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးကြန့်ကြာနေတဲ့အပေါ်နိုင်ငံတကာမှာတော့မြန်မာအစိုးရကိုဖိအားတွေပေးနေတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာအသုံးနှုန်းလက်မခံပေမဲ့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့ပြောထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီးအာဆီယံနိုင်ငံအပါအဝင်မိတ်ဆွေနိုင်ငံတွေနဲ့နိုင်ငံတကာကအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတယ်လို့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကမတ်လ9ရက်နေ့ကစစ်တွေမြို့မှာပြုလုပ်တဲ့ချေးရွာနေသူတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်မက်စတာရှိရဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းနေရက်ဆုံးခွာသူတွေကအိမ်နောင်စု16စုဟာကို့အစီအစဉ်နဲ့ကိုပြန်လည်ရောက်ရှိလာတယ်လို့ငခုရပြန်လည်လက်ခံရေးစခန်းကလက်ထောက်ညွှန်ကြားရေးမှူးဦးဝင်းအောင်ကပြောပါတယ်
ရှိရနေကတခါရှိတယ်အိမ်နောင်စုက16စုပေါ့လူကြီးက19ကြားက19မားက
2သူတို့တွေကိုလိုအပ်တဲ့စစ်မှုတွေလုပ်ပေးပြီးငခုရပြန်လည်လက်ခံရေးစခန်းကလက်ခံခဲ့တာပါတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကကိုယ်စီစဉ်တဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာသူတွေဟာအခုချိန်မှာ900ကျော်အထိရှိနေပါပြီ ပြန်ဝင်လာသူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရစခန်းတို့ကနေစီစစ်လက်ခံနေပြီးကဖိုးကောင်ချစခန်းကနေတဆင့်ပြန်လည်နေရာချထားပေးနေတာပါ
ဒီရင်မြမိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုးရူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
် VOE ရဲ့ဗုဒ္ဓဦးနဲ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်အမေရိကန်ပြည်ထောင်စုတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့အပေါ်မှာစိုးရိမ်ကြတဲ့ပြည်သူတွေကိုစိတ်မပူရအောင်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေ့ဒီကနေ့မှာပဲနှစ်သိမ့်ဖို့ကြိုးပမ်းခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအကျပ်တဲကြောင့်အမေရိကန်စီးပွားရေးတိတ်ပြီးမထိခိုက်အောင်လုပ်မဲ့သမ္မတထရမ့်ရဲ့အစီအစဉ်ဟာအကြီးအကျယ်ထိခိုက်နစ်နာကြမဲ့အမေရိကန်အလုပ်သမားတွေအတွက်တော့အကျိုးထူးမှာမဟုတ်ဘူးလို့လည်းဒီမိုကရက်အမတ်တွေကဝေဖန်ပြောဆိုနေကြတာပါ။ VOA သတင်းတောက်ကက်သရင်ဂျက်ပစန်ပြောထားတဲ့သတင်းလွှာကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်။
ကမ္ဘာလုံးနီးပါးကိုပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတဲ့အမေရိကန်ပြည်သူတွေကိုသမ္မတဒေါ်နယ်ထရမ့်ကအခုလိုနဲ့တင်ဖို့ကြိုးစားခဲ့ပါတ
ယ်။ကျွန်တော်တို့ကောင်းကောင်းပြင်ဆင်ထားပါတယ်။နောက်ပြီးဒီ bias ပိုးတွေသူ့ဘာသာသူပြောက်ွယ်သွားမှာပါ။စိတ်ရည်သာထားကြပါ
။ဒါပေမဲ့လည်းအမေရိကန်စီးပွားရေးအပေါ်ထိခိုက်မှုကဒီအတိုင်းပြည့်စုံသွားမှာမဟုတ်ပါဘူး။သမရကအခုလိုကြီးညာလိုက်တဲ့အချိန်မှာပဲနယူးယောက်မြို့အပြင်ဘက်က area တွေကိုတာဝန်ရှိသူတွေကပထမဆုံးအဝင်အထွက်ကန့်သတ်လိုက်ပါတယ်။ယောဂကကွယ်ထိန်ချုပ်ရေးသမ္မတထရမ့်အစိုးရရဲ့လှုပ်ကိုင်ပုံအပေါ်မှာလဲစိုးရိမ်မှုတွေတိုးလာနေတာပါအထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကအခုလိုပြောပါတယ
် We are very worried about the president's incompetence
coronavirus ပြန့်နှံ့နေတာကိုကိုင်တွယ်ထိန်ချုပ်တဲ့နေရာမှာကြွန့်ကျင်မှုအားနေပြီးတော့အာရုံစူးစိုက်မှုမရှိတဲ့ဒီသမ္မတရဲ့စီမံခန့်ခွဲမှုတွေပေါ်မှာကျွန်တော်တို့တိတ်ကိုစိုးရိမ်နေကြပါတယ်ခုလိုမျိုးအာရုံမစိုက်တဲ့လုပ်ရဟာပြည်သူလူထုရင်ဆိုင်နေရတဲ့ဒီအကျပ်တဲကိုဖြည့်ရှင်းဖို့အတွက်ကြိုးပမ်းဆောင်ရွက်ချက်တွေနှောင့်နှေးစီရလို့ထင်ပါတယ်နောက်ပြီးတော့စတော့အစုရှယ်ယာဈေးကွက်တွေကိုလည်းထိခိုက်ပါတယ်။အစိုးရရဲ့ကင်တွယ်ဆောင်ချက်တွေဟာညံပြင်းလွန်းတယ်လို့ပဲပြောရပါလိမ့်မယ
်။သမရအင်မီရိုကကိုရိုနာဗိုင်းရပ်စ်အရေးတာဝန်ယူထားတဲ့အဖွဲ့ကလည်းယောဂါဆစ်ဆေးဖို့ဆောင်ချက်တွေမှာတိုးတက်မှုတွေရှိလာနေပြီလို့ပြောပါတယ်။သူသမရမိုက်ပန့်စ်ကအခုလိုပြောပါတယ်
။ Every state lab in America can do coronavirus tests.
ယောဂါပိုးရှိမရှိဆိုတာဒီသတင်းမှတ်ကုန်လောက်ကြာရင်ပြည်နယ်တက်ခွဲကန်းတွေမှာဆစ်ဆေးနိုင်ပါပြီ။အချိန်ကြီး၄သန်းဆစ်ဆေးနိုင်မှာဖြစ်ပါတယ်။
ဒါပေမဲ့လည်းကိုရိုနာအကျပ်အတဲကြောင့်ဒေါ်လာ 1.6 ထရီလီယံတန်ဖိုးရှိတဲ့အမေရိကန်ခီးသွွားလုပ်ငန်းအပေါ်အကြီးအကျယ်ထိခိုက်နေသလိုအလုပ်သမားတွေအနေနဲ့ကလည်းလစာမရပဲနဲ့နာမကျန်းခွင့်ယူရတော့မလားဆိုပြီးတော့စိုးရိမ်နေတာပါ။သမ္မတထရမ့်ကနိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လောင်ပို့ပြီးတော့အာရုံစိုက်နေပုံလည်းရပါတယ်။ဒါပေမဲ့လည်းဝင်ငွေခွန်ကောက်ခံမှုဖြေလျော့ပေးမယ်အဆိုပြုချက်အနည်းအချင်းလောက်ကိုပဲအစိုးရကချပြထားတာပါ။သမ္မတထရမ့်ရဲ့စီးပွားရေးအကြံပေးလယ်ရီကတ်လိုကလည်းအခုလိုပြောပါတယ်။
I think there'll be a big
ဝင်ငွေကိုနေရှော့ကောက်မယ်ဆိုရင်လူတဦးချင်းစီရဲ့ဝင်ငွေတွေအတော့ကိုများလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲနောက်ပိုင်းထိဝင်ငွေခွန်ရှော့ကောက်မယ်သမ္မတထရမ့်ရဲ့အဆိုပြုချက်ဟာအမေရိကန်ပြည်သူတွေကိုရှေ့တန်းတင်ထားတာမဟုတ်ဘူးလို့လည်းဒီမိုကရက်အမတ်တော်များကပြောကြတာပါ။ဒီမိုကရက်အောက်လွှတ်တော်အမတ်ဒေါ်နာရှဲလာလာကအခုလိုထောက်ပြပါတယ်။
We need to fill in the gaps in the healthcare system. We shouldn't
get away with it. ကျမရေးစမ်းရှမှုစနစ်တွေကဟာကွက်တွေကိုကျမတို့ဖြည့်ပေးဖို့လိုတယ်လေ။ဝင်ငွေဝင်တွေကိုခဏလေးရှော့ပေးမယ့်ကိစ္စကအမေရိကန်အလုပ်သမားတွေအတွက်တော့ဘလို့အပြောင်းလဲမျိုးမှဖြစ်လာမှာမဟုတ်ပါဘူး
။လွှတ်တော်အမတ်တွေကတော့ရုံးသက်ဖို့လိုလိုလားဆိုပြီးတော့မေးခွန်းထုတ်နေကြတာပါ။ကိုရိုနာကူးစက်မှုအတော်များနေတဲ့ဆီယက်တယ်လိုပြည်နယ်ကလည်းယောဂါပိုးပြန့်နှံ့အောင်လုပ်ပေးသလိုများဖြစ်နေသလားဆိုပြီးတော့လည်းတချို့အမတ်တွေကတော့ကြိုတင်သတိပြုရတဲ့အနေနဲ့သူတို့ရုံးခန့်တွေကိုပိတ်ထားကြပါတယ်။ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဖာမီလာချာယာပေါ့ကလည်းအခုလိုပြောပါတယ
်။ယောဂအဓိကကူးစက်ပြန့်နှံ့နေတဲ့ဝါရှင်တန်ပြည်နယ်ကနေလင်းရင်နဲ့ကျမတို့သွားလိုက်ပြန်လိုက်လုပ်နေတာဟာတင့်တော်တဲ့ကိစ္စမဟုတ်လို့ထင်ပါတယ်
။ဒါပေမဲ့လည်းအောက်လွှတ်တော်ဥက္ကဋ္ဌအနန်စီပလိုစီကတော့လွှတ်တော်ကိုပိတ်ထားမှာမဟုတ်ဘူးလို့ပြောပါတယ်။တည်အရေးကြီးတဲ့လှုပ်ရှားအကိစ္စအတော်များများရှိနေတယ်လို့လည်းဒီမိုကရက်အမတ်တွေကပြောဆိုကြတာပါ။ Chuck Schumer ကလည်းအခုလိုအကြံပြုပါတယ်။
We need widespread and free coronavirus testing.
coronavirus ဆေးမှုတွေကိုကြည်ကြဲပြန့်ပြန့်နဲ့အခမဲ့လုပ်ပေးဖို့လိုပါတယ်။ပ ပြည်နယ်နဲ့ဒီပုဂ္ဂလိကတပ်ခွဲခန်းတွေမှာမြင်းမြန်ဆန်းဆန်းစစ်စစ်ခွေရာရေးအတွက်အဟန့်တားဖြစ်စေတဲ့ကိစ္စတွေအားလုံးကိုရပ်ပစ်ဖို့လိုပါတယ
်။အခုလိုဆောင်ရွက်လာမယ်ဆိုရင်တော့အမေရိကန်နိုင်ငံမှာကိုရိုနာကူးစက်မှုကြောင့်ဖြစ်လာမဲ့ကြီးမားတဲ့အကျိုးဆက်တွေကိုရှောင်ရှားနိုင်မှာလည်းဖြစ်ပါတယ်ရှင်။
ကမ္ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖျက်တင်ပါသလား။အခုလာမယ့်စနေနေ့ဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုင်းပအဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုဆွေးနွေးကျင်တော်ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေး၊ email လေးစာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
လာမယ့်စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေနဲ့သတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူမှုကျန်းမာရေးနဲ့သတင်းပတ်စင်တိုင်းနားဆင်နေကြအကစားသတင်းလွှာတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလမီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင် VOA ရဲ့ညနေဘက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါရရှင်အခုဖော်ရူးနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအခြေတွက်ဟာကမ္ဘာတွင်းမှာလူပေါင်း13,900ကျော်သွားပြီဖြစ်တယ်လို့သေဆုံးသူအခြေတွက်ကလည်းနိုင်ငံပေါင်း114နိုင်ငံမှာလူပေါင်း4,300လောက်ရှိနေပါပြီ။ COVID-19 ရောဂါဆက်ဖြစ်တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်သူအခြေတွက်တဖြည်းဖြည်းကျဆင်းလာနေပြီးဒီကနေ့မှာနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှကူးစက်သူအရေအတွက်1,000ကျော်သွားပြီဖြစ်ပြီး23ယောက်ထက်မနည်းသေဆုံးထားပြီးပါပြီ။အမေရိကတိုက်အလဲနိုင်ငံတွေထဲကပထမအဦးဆုံးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိခဲ့တဲ့ပနားမနိုင်ငံမှာတော့တနင်္ဂနွေနေ့က COVID-19 ရောဂါနဲ့လူတစ်ယောက်သေဆုံးသွားပြီးတဲ့နောက်လူစုလူဝေးပဲအားလုံးကိုဖျက်ထားလိုက်ပြီးကျောင်းတွေအားလုံးကိုလည်းအေဘီလ9ရက်နေ့အထိယာယီပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအစအဦးတစ်ခုနဲ့ဆက်ဆက်နေတဲ့လူပေါင်း90မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကိုဒီကနေ့မနက်ပိုင်းကစမ်းသပ်တွေ့ရှိတယ်လို့တောင်ကိုရီးယားကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစပြီးပြန့်နှံ့ကူးစက်ခဲ့တဲ့တရုတ်နိုင်ငံဟူပေပြည်နယ်ကနေတော့တိုင်ဝမ်ခီးတဲ့192ယောက်ကိုတရုတ်အထူးလေယာဉ်ဒဇင်းနဲ့ဒီကနေ့မနက်ပိုင်းကပြန်ခေါ်လာပါတယ်။ကမ္ဘာ့အဆုရှိရာဈေးကွက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့ဒီချိန်ထိဒီရေရက်ခတ်မှုရှိနေဆဲဖြစ်ပြီးဈေးအတက်ကျကလည်းအပြင်းထန်ရှိနေဆဲပါပါ။ဒီကနေ့အာရှဈေးကွက်မှာဈေးကျပြီးတော့ဥရောပဈေးကွက်မှာတော့အစောပိုင်းမှာဈေးတက်နေပါတယ်။အမေရိကန်ဈေးကွက်မှာတော့အခုလက်ရှိပြနေတာအကျဘက်ကိုဦးတည်နေပါတယ်။အင်္ဂါနေ့ကအမေရိကန်ပြည်နယ်6ခုမှာလုပ်တဲ့အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအချုပ်ရွေးချယ်ပွဲတွေမှာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်နယ်၄ခုမှာနိုင်ရတယ်လို့သတင်းဌာနအများပြားကခန့်မှန်းထားပါတယ်။အင်္ဂါနေ့ညကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မဲဆက်စီယူရင်းဌာနချုပ်မှာထောက်ခံသူတွေကိုပြောတဲ့မင်းကွန်းထဲမှာတော့မစ္စတာဘိုင်ဒန်ကသူရဲ့တိုင်ပွဲဖြစ်သူဗမွန်ပြည်နယ်ထဲလက်တော်မတ်ဘာနီဆန်ဒါစ်နဲ့သူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်ခင်ဗျာ
မလ17ရက်ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါရှင်အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်အခုရေဒီယိုအစီအစဉ် PPJ Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington.